วิปัสสนาเตยอลุอาทุจัญญามาဖြစ်ပါတယ်ဒီနေ့ช่องตักระ2008ခုနှစ်နဝင်ဘာလ25ရက်နေ့အမေရိကနိုင်ငံကလီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်အစိုးရမြို့သံဃာရာမဗျမဝိဟာရအကြောင်းမှာကျင်းပပြုလုပ်အပ်သောမဂ္ဂဝိပဿနာတရားစခန်းပွဲမှာကနေ့တရားအားထုတ်ကြတဲ့ယောဂီတော်စင်များအတွက်တရားရှင်မပေါ်ရှင်မနီအလောဘိတရားများဟောကြားပေးမှာဖြစ်ပါတယ်ဒါကြောင့်မလို့တရားထိုင်ရင်ဣရိယာပုတ်ကမ္မဏဝေထိုင်သည်ဖြစ်စေကြောင့်ကြောင့်ထိုင်သည်ဖြစ်စေကျင့်တဲ့ယာဣရိယာပုံနဲ့ထိုင်ပြီးတော့ဟောကြားတဲ့အလုံးပေးတရားကိုဘယုတ်ရဇန်နာယုမှတ်သားကြဖို့လိုပါလေ။အဲဒီလိုဘယုတ်ရဇန်နာယုမှတ်သားပြီးတော့မှတဏှိတာရဲ့ဝိပဿနာတရားအလုံးကိုဆက်လက်လုံဆောင်ကြရမှာဖြစ်ပါတယ်အဲ့တော့ဒီနေ့နဝင်ဘာလ24ရက်နေ့မှာတရားရှင်မှတ်ကြတဲ့ယောဂီပုဂ္ဂိုလ်များအတွက်အခြေခံဝိပဿနာတရားထိုင်ဖို့ထိုင်သည်ရှင်မှတ်ဖို့ရှင်မှတ်နည်းများကိုဘုန်းကြီးများသာတဲ့သင်ကြားပေးပါမယ်ဝိပဿနာရှုတဲ့ယောဂီပုဂ္ဂိုလ်တရားဟာပရမသောမိမိရဲ့ထိုင်ခြင်းအရိယာပုဂ္ဂိုလ်ပြုမြင်ပြီးတော့စနစ်တကျဖြစ်အောင်ထိုင်ဖို့လိုတယ်။ဘာကြောင့်လဲလို့ဆိုရင်ထိုင်ခြင်းအရိယာပုဂ္ဂိုလ်စမပြေသမာဓိလည်းမရတာဘူးသာရကျင်နာတွေလည်းပဲမလုံလအပ်ဘဲနဲ့နောက်ရှက်ပြေးရတယ်။ဒါကြောင့်ထိုင်ခြင်းတရားပုဂ္ဂိုလ်စနေတရားဖြစ်အောင်ထိုင်ဖို့လိုတယ်။တင်မအောင်မှာခုနေတာတွေဘာတွေမရှိသေးနဲ့။အနည်းဆုံးပိဿာလေးတစ်ခုခောက်ပြီးတော့ခုနေရင်တော့မှတင်မအောင်မှာကျန်လာတော့တကြီးနဲ့ရှူထားသလိုလာမှုကျင်းမှုတွေပေါ်လာတတ်တယ်။ကဲလုံးလေးတစ်ခုခုနေရင်လည်းဒီတိုင်းပဲအဝေးရဲ့ချိုရိုးရောင်းကလေးတစ်ခုကိုထိုင်မိရင်တောင်မှဒီလိုလာမှုကျင်းမှုတွေပေါ်လာတတ်တယ်။ဒါကြောင့်ခင်းတဲ့ခင်းကလေးကပြန့်ပြန့်ပြူးပြူးဖြစ်နေဖို့လိုတယ်။ခန္ဓာကိုယ်ရဲ့နေထိုင်အားလျော်စွာထိုင်တဲ့အခင်းကိုထူလို့ကလည်းထူကရပါတယ်ပါလို့ကလည်းပါလို့ရပါတယ်အဲဒီလိုစနေတိကျထိုင်ပြီဆိုရင်ခါကလေးမမတ်တာခါကလေးနာရတဲ့ပုံပုံများအတွက်ရှေ့ကိုရင်းရင်းတော့ကိုရင်းရင်းမရှိအောင်ထိုင်ပြီးတဲ့သဘောပါပဲအကယ်၍မိမိကကျမ်းမာရေးနေထားရယောဂရှိမယ်ဆိုရင်တော့မမကြီးမဟုတ်ဘဲနဲ့လည်းပဲကိုယ်ပြီးတော့လည်းပဲအတန်သင့်ထိုင်လို့ရပါလေအမိလေးပါမဖြစ်မယ်ဆိုတဲ့ပုဂ္ဂိုလ်များအတွက်လည်းပဲအမိကလေးနဲ့ထိုင်ခြင်းကထိုင်ရမှာဖြစ်ပါလေထိုင်ကောင်းကလေးပါမဖြစ်မယ်ဆိုတဲ့ပုဂ္ဂိုလ်များအတွက်လည်းပဲထိုင်ကောင်းကလေးနဲ့ထိုင်သိရင်ထိုင်ရမှာဖြစ်ပါတယ်အရေးကြီးတာကတော့မိမိခန္ဓာကိုယ်အနေအထားလေးမှန်ပြီးတော့ကြာကြာသမာဓိရနိုင်မဲ့အနေအထားလေးဖြစ်ဖို့လိုပါတယ်ခန္ဓာကိုယ်သိညာလုံးပြီးတော့အလိုလိုက်တဲ့သဘောမျိုးတော့မဖြစ်စင်းတဲ့ပေါ်လေ ဘာဖြစ်လို့လဲဆိုတော့ခန္ဓာကိုယ်ကိုသိညာလုံးရင်လည်းပဲပြည့်ရတဲ့စိတ်တွေ၊ချမ်းမြေ့တဲ့စိတ်တွေ၊ဖိတ်ရှင်းတဲ့စိတ်တွေပေါ်လာတတ်တယ်ခန္ဓာကိုယ်ဆိုတာကသူ့ရဲ့ခန္ဓာရဲ့သဘာဝအတိုင်းပဲအမျိုးမျိုးသောပေါက်ပြမှုလေးတွေအခြေခံရင်ပေါ်လာမှာပဲအဲ့ဒီပေါ်လာတဲ့ပေါက်ပြမှုလေးတွေကိုမိမိကကြည့်ပြီးတော့ဩဒီခန္ဓာဖြစ်စဉ်ဟာဒီလိုပေါက်ပြမှုတွေရှိနေပါလားတရားဝေယဓမ္မဖွယ်ရမရှိပါလားအမြဲတမ်းနှိမ့်ဆက်နေတဲ့ခန္ဓာကိုယ်ကြီးဖြစ်ပါလားဆိုတဲ့ဒီလိုသံဝေကအတိလေးတွေရထားရင်အဲ့ဒီသံဝေကအတိလေးတွေကလည်းပဲတရားရှိမှတ်တဲ့အခါမှာအထောက်ကူဖြစ်ပါတယ်။သံဝေကရမှသံဝေကဆိုတာခန္ဓာကိုယ်ပေါ်မှာယုံမုံကြီးဝေးတဲ့သဘောခန္ဓာကိုယ်ကြီးရလာတာကြောက်လန့်တဲ့သဘောအဲ့ဒါသံဝေကညာသဘောမျိုးလေးပဲအဲ့ဒီခန္ဓာကိုယ်ကြီးရလာတာကမိမိအတွက်ကောင်းညုံမဖြစ်ဘူးအများကပေါက်ပြန်ပြင်းစင်းနေတာအများကနှိမ့်ဆက်နေတာပဲအများကဒုက္ခပေးနေတာပဲဆိုတော့ခန္ဓာရဲ့အပြစ်ကလေးတွေကိုမြင်နေတာတဝေကဉာဏ်ဖြစ်တယ်အဲဒီတဝေကဉာဏ်လေးရတော့မှဒီဒုက္ခခန္ဓာကြီးမှလွတ်ချင်ကျွတ်ချင်တဲ့စိတ်တွေအပြည့်အဝပေါ်နိုင်မှာဖြစ်တယ်အဲဒါကြောင့်ခန္ဓာဒုက္ခကိုလည်းပဲမြင်အောင်ကြည့်ရမှာဖြစ်တဲ့အတွက်လောကဒုက္ခတွေမပေါ်အောင်ကာကွယ်တားဆီးခြင်းကတော့သဘာဝမကျဘူးပေါ့တော်တော်လည်းပဲကျမရေရအတတရဇောတရားမဖြစ်အောင်အကာအကွယ်ပေးတဲ့သဘောမျိုးကတော့ထိုက်ကြံသလားလုံးနိုင်ပါလေကာမီယာရီလိုထိုင်ရေးရပုံကလေးပြုပြင်ပြီးပြီဆိုရင်မိမိစိတ်ကဘာလို့မလဲဒီခန္ဓာကိုပဲကြည့်ရပါပဲခန္ဓာရဲ့အကြောင်းကိုသိအောင်လုပ်ရမယ်မိမိထင်နေတာကနံပါတ်1ပုဂ္ဂိုလ်သတ္တဝါငါလို့ထင်နေတယ်နံပါတ်2ဟောဒီခန္ဓာကြီးသည်တာယာဘောရတ္တမေဘောရကိုယ့်အတွက်အကောင်းဆုံးလို့ထင်နေတယ်နံပါတ်3ခိုင်နေမြဲတယ်လို့ထင်နေတယ်ခံရအောင်မြဲအောင်လည်းပဲအမြဲတမ်းကြိုးစားနေတယ်ခံရအောင်မြဲအောင်အရှိတဖြစ်နေရအောင်ဒါတွေကိုအမြဲတမ်းကြိုးစားနေတယ်အဲ့တော့မိမိထင်နေတာကနံပါတ်1ပုဂ္ဂိုလ်သတ္တဝါကလို့ထင်နေတယ်နံပါတ်2ကိုယ်ခန္ဓာကိုနှစ်သက်နေတဲ့အတွက်တရားဝေယနှစ်သက်ဖွယ်ရလို့ထင်နေတယ်နံပါတ်ခိုင်နေမြဲတယ်လို့ထင်ပြီးတော့ခိုင်အောင်မြဲအောင်ကျန်းမာအောင်အရှိတဖြစ်တည်တတ်အောင်ကြိုးစားနေတယ်သုံးသပ်ရမယ့်ငယ်ရန်ကြတော့ကကိုထင်တယ်လို့ပုဂ္ဂိုလ်သတ္တဝါငါဆိုတာဟုတ်မှဟုတ်ရလားတကယ်ဟုတ်ရလားမဟုတ်ဘူးလားဆိုတာကိုသိအောင်စူးစမ်းလေ့လာရမယ်တရားဝေယဓမ္မဝေယခေါင်းနဲ့ခန္ဓာကိုယ်ကြီးဟုတ်သလားမဟုတ်ဘူးလားဆိုတာကိုလည်းပဲကောင်းစွာသဘောပေါက်အောင်စုစမ်းသိမြင်ပြရမယ်ထိုင်နေမြဲတဲ့ခန္ဓာကိုယ်ကြီးကဟုတ်သလားခိုင်အောင်မြဲအောင်လုပ်လို့ကရသလားဆိုတာကိုဒါကိုလည်းသိအောင်ကြိုးစားရမယ်အဲဒီလိုသိအောင်ကြိုးစားတဲ့အလုပ်ကိုဒါဝိပဿနာရှုတဲ့အလုပ်လို့ဒီလိုခေါ်တယ်ဒါကြောင့်ဝိပဿနာရှုတဲ့အလုပ်ဆိုတာကိုယ်ခန္ဓာရဲ့အကြောင်းကိုကိုယ်သိအောင်ကြိုးစားတဲ့အလုပ်ပါပဲကိုယ်ခန္ဓာရဲ့အကြောင်းကိုကိုယ်သိအောင်ကြိုးစားတဲ့အခါမှာပုဂ္ဂိုလ်သတ္တဝါငါဆိုတဲ့ငါလို့ပြောရလောက်ငါလို့ထင်ရလောက်ဘာရှိသလဲမရှိဘူးလားတွေ့တာရလောက်သာယာတမဲ့နေတဲ့ရလောက်ဘာရှိသလဲမရှိဘူးလားတကယ်ကိုခန္ဓာမြဲတာဟုတ်ရလားဆိုတာကိုစူးစမ်းလေ့လာရမှာဖြစ်ပါလေ ဒါလည်းစဉ်းစားလေ့လာတဲ့အခါကျတော့ဘယ်လိုနည်းနဲ့စဉ်းစားလေ့လာမလဲစဉ်းစားလေ့လာရမယ့်နည်းစနစ်ကလေးတွေကဘာတွေလဲဆိုလို့ရှိရင်ယသဗျာကတော့တတိယသမารိယပညာရဲ့ဆိုတဲ့တရား၃မျိုးကိုဟောထားတယ်။အဲ့ဒီတရား၃မျိုးနဲ့ခန္ဓာကိုယ်ကိုကြည့်ရမယ်တဲ့။တတိလည်းပါရမယ်၊သမာရိလည်းပါရမယ်။ရှင်ဉာဏ်လုံးသွင်းတဲ့ပညာလည်းပါရမယ်။အဲ့ဒီတရား၃မျိုးနဲ့ခန္ဓာကိုယ်ရဲ့အကြောင်းကိုသိအောင်ကြိုးစားရမယ်။ဘယ်ကနေစကြိုးစားမလဲ။သင်လွယ်မြင်လွယ်တဲ့နေရာကနေစပြီးတော့ကြည့်ပြရမှာပဲအဲသင်လွယ်မြင်လွယ်တဲ့နေရာကဘယ်နေရာကသင်လွယ်မြင်လွယ်တယ်ဆိုရင်ယခုလိုမျိုးလုံးလေးမိတ်ပြီးတော့ညီနေလိုက်တဲ့အချိန်မှာယောက်ခန္ဓာနဲ့ပတ်သက်လို့ဝိလိထွက်လေးတွေကသင်လွယ်မြင်လွယ်ဖြစ်နေတယ်ကျမ်းမြင်မှာထိုင်နေတဲ့အခါကျတော့မိမိခန္ဓာကိုယ်နဲ့ကျမ်းမြင်နေဖြစ်နေတယ်။အဲဒီရှိတဲ့နေရာလေးကထွက်လဲမြင်လို့ဖြစ်နေတယ်။နံနေရာနဲ့ပတ်သက်လို့မျက်စိနားနှာခေါင်းလျှာကိုယ်စိတ်ဆိုတဲ့နေရာဒေသ6မျိုးမှာစိတ်ကလေးတွေဖြစ်ပေါ်နေတယ်။အသိလေးတွေဖြစ်ပေါ်နေတယ်။အဲဒီအသိ6မျိုးထဲမှာအများအားဖြစ်နေတာကတော့ပြေတော်စိတ်ကိုခေါ်တဲ့အသိကလေးပဲအဲဒီအသိကလေးကအမြဲတမ်းဖြစ်နေတယ်တရားတို့ကလည်းထင်လို့မြင်လို့တဲ့သဘောလေးပဲဒါနဲ့ယောနပတ်သက်လို့ဝင်လေထွက်လေနေရာကိုထင်လို့မြင်လို့တဲ့သဘောရှိတယ်နာနပတ်သက်လို့ပြေတော်စိတ်ကလေးကထင်လို့မြင်လို့တဲ့သဘောရှိတယ်အဲဒီထင်လို့မြင်လို့တာကလည်းစပြီးတော့ကြည့်ရမှာပဲအဲဒီတော့ကြည့်တဲ့အခါမှာဗာလဲကြည့်မလဲနံပါတ်၁သတိလေးနဲ့ကြည့်နံပါတ်၄သမာဓိနဲ့ကြည့်နံပါတ်၃ပညာနဲ့ကြည့်တတိလေးနဲ့ကြည့်တော့ဘယ်လိုကြည့်မလဲတတိချားတာကိုတတိနဲ့ကြည့်တယ်လို့ခေါ်တယ်မိမိစိတ်ကလေးကဒီနေရာလေးမှာတတိချားလိုက်တတိလေးချားနေတာလှောက်ရင်လှောက်တယ်လို့တတိချားရှင်းရင်ရှင်းတယ်လို့တတိချားသိရင်သိတယ်လို့တတိချားစိတ်ကူးရင်စိတ်ကူးနေနေတယ်လို့တတိလေးချားအတက်ရှုနေရင်တက်ရှုနေတယ်လို့သတိလေးထားအဲဒီလိုသတိထားမှုလေးကရှိနေရသတိထားမှုလေးနဲ့အစာပြောရတယ်တရားရှိတဲ့ယောဂီပုဂ္ဂိုလ်တရားသည်သတိထားမှုလေးနဲ့အစာပြောပြရမယ်သတိထားပြရမယ်သတိထားပြရမယ်မိမိခန္ဓာကိုယ်မှာဘယ်လိုသဘောတွေရှိနေသလဲဘာတွေပေါ်နေသလဲဘယ်လိုကြောင်းသွားသလဲဘယ်လိုပြတ်သွားသလဲပြောက်ပြီးတော့ဘယ်လိုပြန်ပေါ်လာသလဲဒါလေးကိုသတိထားကြည့်သတိထားကြည့်သတိထားကြည့်အဲဒီတော့သတိထားကြည့်တာလေးကိုသတိကင်းတယ်လို့ဒီလိုခေါ်တယ်သတိကင်းထားနေတဲ့အခါကျတော့မိမိစိတ်ကဟိုရောက်ပြီအောင်လည်းမရောက်တော့အကယ်၍ရောက်နေရင်လည်းရောက်အောင်ဟိုရောက်ပြီအောင်ရောက်တယ်လို့သတိထားကြည့်အမှန်ကတော့မိမိရဲ့စိတ်ကဟိုရောက်ပြီအောင်ရောက်တာတော့မဟုတ်ဘူးအမြင်မအာယုံတွေကစိတ်ကိုလာပြီးတော့တိုက်ဆိုင်တဲ့အခါကျတော့စိတ်ထဲမှာလာပေါ်နေတာအမြင်မအယုံတွေကလာတိုက်တယ်ဆိုတာလေဒါကသဘောအနေနဲ့ပြောလိုက်တာပဲအမှန်ကတော့မိမိရဲ့စိတ်ကတွေးစရာအယုံလေးတွေကိုပုံပေါ်ပြီးတွေးနေတဲ့သဘောပဲအဲဒီလိုပုံပေါ်ပြီးတော့တွေးနေတာဘယ်လိုကမှဒီတွေးအယုံတွေလာထည့်ရတာမဟုတ်ဘူးဘယ်လိုကမှလာပို့ပေးတာမဟုတ်ဘူးကိုယ်စိတ်ကပုံပေါ်ပြီးတွေးနေတာကိုယ်လက်ခံထားလို့ဒီအတွေးတွေဖြစ်နေတာပဲကိုယ်လက်ခံတာလို့တရားယုံတွေပေါ်နေတာပဲကိုယ်လက်မခံရင်ပဲပေါ်ပါမယ်နေ့စဉ်နေ့စဉ်သွားလာလို့ရှားနေတဲ့အချိန်မှာကိုယ်လုံးကိုအာရုံစိုက်နေတဲ့အချိန်မှာတရားတွေကပေါ်မှမပေါ်ပဲပဲဘာလို့မပေါ်တယ်အဲ့ဒီအချိန်မှာကိုယ်မှလက်မခံပဲကိုကိုကအာရုံတစ်ခုခုကိုအာရုံစိုက်နေတဲ့အချိန်မှာအဲ့ဒီအတွေ့တွေဝင်ဖို့အချိန်မရဘူးအဲ့ဒီအာရုံတွေဝင်လာဖို့အချိန်မရဘူးအချိန်မရတော့သူတို့မဝင်နိုင်ဘူးအလုံးတွေသိရှုပ်လာလေတွေးကြအာယုံတွေလုံးဝမဝင်လာလေပဲအလုံးမရှိဘူးဆိုတဲ့အချိန်ကျမှတွေးကြအာယုံတွေကဝင်လာတာအလုံးရှိနေတဲ့အခါမှာယုတ်အလုံးပေါ်မှာ အာယုံဆိုင်နေတဲ့ဒီတွေးစရာအာယုံတွေဘယ်တော့မှမဝင်ဘူးအဲ့ဒါကိုလည်းပဲတွေးစရာအာယုံတွေဝင်လာပြီဆိုရင်အလုံးမရှိလို့ပဲတော့မှအဲ့ဒါကိုကဘာလုပ်ရမလဲစိတ်လုံးတစ်ခုခုလုံးပေးရမယ်အလုံးတစ်ခုခုလုံးနေရအလုံးကဘာလဲမိမိခန္ဓာကိုယ်ကိုစုစုဆက်ဆက်ကြည့်တဲ့အလုံးပရိထားနေတဲ့အလုံးဒီလိုတစ်ခုခုလုံးနေရအလုံးမရှိရင်အတွေးဝင်လာတာပဲအလုံးမရှိရင်အတွေးဝင်လာတာပဲအလုံးရှိရင်တွေးဘယ်တော့မှမဝင်ဘူး။ဒါကြောင့်မလို့တွေးမဝင်ဘူး။တွေးကြောစရာအာယုံလေးတွေဝင်မလာဘူး။တွေးစိတ်ကလေးတွေမဖြစ်ဘူးဆိုရင်အလုံးတစ်ခုကိုရှိနေဖို့လိုတယ်။ယခုချိန်ခါမှာကာယအလုံးနဲ့စိတ်အလုံးနဲ့မျိုးရှိတဲ့အထက်မှာကာယအလုံးကတော့ဘာတစ်ခုမှလုံးလို့မရဘူး။ဘာလုံးလို့ရမလဲစိတ်လုံးလို့ရမယ်။စိတ်လုံးဆိုတာဘာလဲတွေးတဲ့အလုံးပဲ။စေလို့ဆိုတာတွင်းနေတဲ့လုံးပဲတွင်းနေတဲ့လုံးဒီစေလို့ပဲဒီတော့ဒီနေရာမှာကိုလိုချင်တဲ့အတွင်းနဲ့ကိုမလိုချင်တဲ့အတွင်းကိုလက်ခံနိုင်တဲ့အတွင်းနဲ့လက်မခံနိုင်တဲ့အတွင်းကျေးဇူးပြုမဲ့အတွင်းနဲ့ကျေးဇူးမပြုတဲ့အတွင်းအတွင်းနှမျိုးရှိတာပြီမလိုလားတဲ့အတွင်းတွေမဝင်အောင်လိုချင်တဲ့အတွင်းကိုတွင်းနေဖို့လိုတယ်လိုချင်တဲ့အတွင်းကိုတွင်းနေခြင်းတွေဘယ်လိုရင်ဒါလို့တခုလုပ်ပေးခြင်းပဲအဲ့ဒီလိုတစ်ခုလုံးနေရင်ဘလုံးလာတဲ့အတွေ့တွေမပေါ်တော့ဘူးဒီတော့ကိုလိုချင်တဲ့အတွေ့ကလေးကိုချင်းပြီးတွေးနေဖို့လိုတယ်စိတ်လုံးကိုအရင်ဆုံးလုံထားဖို့လိုတယ်စိတ်လုံးကိုလုံထားလိုက်ရင်ဟိုတွေ့တွေဆိုတဲ့အတွေ့တွေဝင်မလာတော့ဘူးဒီတော့စိတ်လုံးကိုဘယ်လိုလုပ်မလဲကိုသိကျင်တာလေးကိုစူးစမ်းလေ့လာတဲ့အလုပ်ကိုစိတ်လုံးလို့ဒီလိုခေါ်တယ်ကိုယ်သိကျင်တာကဘာတော့ခန္ဓာကိုယ်ကမှဘာဖြစ်နေတယ်ဆိုတာကိုသိကျင်နေတာကိုဘာတွေဖြစ်နေသလဲရုပ်ပိုင်းဆိုင်ရာကဘာတွေဖြစ်နေသလဲနာမ်ပိုင်းဆိုင်ရာကဘာတွေဖြစ်နေသလဲရုပ်ပိုင်းဆိုင်ရာမှာဒါရကျင်တာခက်တာခက်တာတောင်းတာကျင်းတာပူတာအေးတာတလောလောတရားရဖြစ်တာဒါတွေကရုပ်ပိုင်းဆိုင်ရာပေါ့ပြမှုသဘောလေးတွေပဲအမျိုးမျိုးသောအသိကလေးတွေကတော့နာမည်ဆိုင်ရာအလုပ်ကလေးတွေပဲနာမည်ဆိုင်ရာအာရုံကလေးတွေပဲအဲ့ဒါကြောင့်လည်းပတ်သက်လို့မိမိခန္ဓာကိုယ်မှာထင်ရှားတာကအသက်ရှင်နေတာလေးထင်ရှားတယ်အသက်ရှင်နေတာလေးဒီအများအားဖြစ်နေတဲ့အာရုံလေးတစ်ခုပဲအဲကျန်တာတွေကလည်းပဲထောင်နေတာလေးကျန်နေခဲ့တဲ့ခဲတယ်ဒါတွေလည်းရောရဲ့ပေါက်ပြောင်မှုတွေပဲကျန်လို့တရားရဖြစ်တယ်။ပုံပနဲ့ရှင်းနေဖိုင်နေဖြစ်တယ်။အေးကနေနှွေးကနေဖြစ်တယ်။ဒါရုပ်ရဲ့ထူကြတဲ့သဘာဝလေးတွေပဲ။အဲ့ဒါလေးတွေကိုစူးစမ်းလေ့လာပြီးတော့မလွတ်တမ်းသိပြီးနေတဲ့အလုပ်၊ကြည့်ပြီးနေတဲ့အလုပ်ဒီဒါစိတ်ရအလုပ်ပဲ။အဲ့ဒီအကြောင်းလေးတွေတွေးနေမယ်။အဲ့ဒီအကြောင်းလေးတွေနဲ့ပတ်သက်ပြီးတော့တကူပိတကူလိုက်ပြီးတော့တွေးနေမယ်ဆိုရင်ဒါတွေးနေတဲ့အတွင်းလေးကိုတွေးနေတဲ့သဘောပဲဖြစ်တယ်။နာမည်ဆိုင်ရာမှာဆိုရင်လည်းပဲအတိတ်လေးတွေဖြစ်နေတယ်။မျက်လုံးမိထားတော့မြင်စိတ်မပေါ်ဘူး။ဒါပေမဲ့မျက်လုံးမိထားတဲ့ရှင်မာကိုပဲနေနေစိတ်စိတ်ဝါဝါဖြူဖြူလေးတွေပေါ်နေတယ်။အဲ့ဒါလေးတွေကိုစပ်ပြီးတော့ကြည့်နေရင်လည်းဒါပရိမျက်လုံးနဲ့ကြည့်တာမဟုတ်ပေမဲ့စိတ်မျက်လုံးနဲ့ကြည့်တဲ့သဘောဖြစ်တဲ့အတွက်ဒါလည်းမြင်စိတ်သဘောလေးလို့ပြောရင်ပြောနိုင်ပါလေ။နားကလည်းသံဝေချားနေတယ်၊ကြားစိတ်ကလေးဖြစ်နေတယ်၊နှာခေါင်းကနာစိတ်ဖြစ်တယ်၊လျှာကစားစိတ်၊ခြေပေါ်မှာဒီလိုရင်လေးတွေပြတ်သွားတဲ့အချိန်မှာအညာသာသိတဲ့စိတ်။ခန္ဓာကြီးရောမှာဒါလည်းရှင်ရခဲ့ကြခဲ့တယ်၊တောင်းနေ၊တင်းနေ၊ထုံနေ၊ပူနေ၊အေးနေဆိုတဲ့ထူးခြားတဲ့ဖြစ်နေကလေးတွေပေါ်နေတယ်အရာကိုသိတဲ့စိတ်မနောကလည်းပဲတွေးတယ်ဘာကိုတွေးလဲအခုပြောခဲ့တဲ့ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ခန္ဓာကိုယ်ရဲ့အကြောင်းကိုသိအောင်တွေးနေတယ်။ဟောဒါလေးကဘယ်လိုတော့ဒါလေးကဘယ်လိုတော့ငါလို့ထင်နေတဲ့ငါကောဟုတ်ရဲ့လားဒါလေးကငါမှမဟုတ်ပဲပဲပုဂ္ဂိုလ်သတ္တဝါကောဟုတ်ရဲ့လားပုဂ္ဂိုလ်သတ္တဝါမှမဟုတ်ပဲပဲဒုဗ္ဗောကရှင်လည်းကောဟုတ်ရဲ့လားအဒုဗ္ဗောကရှင်လည်းမှမဟုတ်ပဲပုဂ္ဂိုလ်လည်းမဟုတ်ဘူးတတ္တဝါလည်းမဟုတ်ဘူး တော့ကြမိမလည်းမဟုတ်ဘူးသူ့ဘောင်ကချစ်တယ်လည်းမဟုတ်ဘူးဒါသဘာဝတရားလေးတွေပဲသဘာဝတရားလေးတွေပဲလို့အဲ့ဒီလိုစင်ကြီးနှလုံးသွင်းပြီးနေရင်ကိုဒါစိတ်လုံးလုံးနေတယ်လို့ခေါ်တယ်အဲ့ဒီလိုစိတ်လုံးလုံးနေတယ်ဆိုရင်မလိုလားတဲ့အတွေ့တွေပဲဝင်တော့မယ်မလိုလားတဲ့အတွေ့တွေဝင်နေတာကစိတ်လုံးကိုပိုင်ပိုင်နေတယ်မလုံးနိုင်လို့ဝင်လာတဲ့သဘောပဲဒီတော့မလိုလားတဲ့အတွေ့တွေမဝင်အောင်လိုလားတဲ့စိတ်လို့ကိုအရင်ဆုံးလုပ်ပေးလိုက်ပါအဲဒီလိုလုပ်ပေးဝင်ရန်အတွက်တပတ်တည်းသတိလေးပေးနေရမယ်သတိလေးထားနေရမယ်အမိမိခန္ဓာကိုယ်မှာအသက်ရှူတာနဲ့ရှူတာလေးကိုသတိလေးကပ်ပြီးတော့အသက်ရှူနေတာလေးနဲ့ပတ်သက်လို့ပိုင်ပိုင်နဲ့သိနေရမယ်ဘယ်လိုသိနေရမလဲအသက်ရှူတယ်ဆိုတာဘာလို့တာတော့လေကလေးထုတ်တာပဲနာကိုအသက်ရှူတယ်လို့ခေါ်တယ်ဒီတော့လေသနာကနှမျိုးရှိတာပေါ့ဝင်နေတဲ့ထွက်နေအဲဒီဝင်နေရစသည်နာတိပြလည်းသိခြင်းကြဆုံးနေဝမ်းပိုက်ထွက်နေရစသည်ဝမ်းပိုက်လည်းသိခြင်းကြဆုံးနေနာတိပြပဉ္စာကလည်းစောင့်ကြည့်မလဲကြည့်ခြင်းနဲ့နေရာကကြည့်နာတိပြကစောင့်ကြည့်ခြင်းသဘောဆိုရင်ကြည့်ဒီကျက်ကစောင့်ကြည့်ခြင်းသဘောဆိုရင်ဉာဏ်ကကြည့်ဝမ်းပိုက်ကစောင့်ကြည့်ခြင်းသဘောဆိုရင်ဝမ်းပိုက်ကကြည့်အဲဒီလိုကြည့်နေရင်လည်းဝင်လေးလေးဝင်လာတယ်ဩဝင်လေးလေးဝင်လာပြီအဲ့ဒီဝင်နေလေးဒီအသက်ရှင်မြည်ရင်မြည်မြည်ရောက်လာတယ်အသက်ရှင်လေးရင်ချင်းချင်းရောက်လာမြည်မြည်ရောက်လာရင်ဝင်နေလေးတူတယ်လို့သဘောထားလိုက်ထွက်နေလေးတူတယ်လို့သဘောထားလိုက်အဖြည်းဖြည်းလေးရှင်နေရင်ဝင်နေလေးရှည်တယ်ထွက်နေလေးရှည်တယ်အဲ့တော့ဝင်နေလေးတူတယ်အဝင်နေလေးကရှည်တယ်ထွက်နေလေးကတူတယ်ထွက်နေတာရှိတယ်အသက်ရှူပြီးရင်ဝင်လေထွက်လေကျန်းတယ်အသက်ရှူသိမ်မို့ရင်ဝင်လေထွက်လေနူးညံ့တယ်ဟောဒါလေးကကျန်းတဲ့ဝင်လေထွက်လေလေးပဲဒါလေးကနူးညံ့တဲ့ဝင်လေထွက်လေလေးပဲဘယ်လောက်ထိနူးညံ့တယ်ဝင်လေထွက်လေရှိတော့ရှိရလားလို့ပြန်ထားမိရလားအောင်လို့ပဲသိမ်မွေ့ပြီးတော့အဲဒီလိုဖြစ်တယ်အဲဒီလိုဖြစ်လာပြီဆိုရင်ဘလောက်ပဲတိမ်မွေးတဲ့ဝင်နေထွက်လေပဲဖြစ်ဖြစ်တတိလေးကရပြီးတော့ကြည့်လိုက်ရင်အနှဲငယ်လေးပဲဖြစ်ဖြစ်ပြီးတော့ပြီးရမှာပဲအဲ့တော့ဝင်နေလေးကိုသိလိုက်တယ်ထွက်လေးလေးကိုသိလိုက်တယ်အဝင်နေလေးပြီးရှည်တယ်တို့တယ်ရှည်နေရှည်တယ်ထွက်ရင်တို့ရင်လည်းတို့တယ်ထွက်လေးလေးပြီးရှည်နေရှည်တယ်တို့ရင်လည်းတို့ရှည်ရှည်တယ်လို့ပြီးတို့ရင်တို့ရင်တို့တယ်လို့ပြီးဝင်လေလေးဝင်လာတယ်ဩဝင်လေလေးစဝင်လာပြီဩဝင်လေလေးဆုံးသွားပြီဆုံးပြီးတော့ကျန်သွားတယ်ထွက်လေလေးထွက်သွားတယ်ဩထွက်လေလေးစပြီဩထွက်လေလေးဆုံးသွားပြီပြီးတော့ထွက်လေလေးကျန်သွားပြီဝင်လေလေးဝင်လာတယ်ကျန်သွားတယ်ထွက်လေလေးထွက်သွားတယ်ကျန်သွားတယ်ဝင်လေထွက်လေတော့လည်းရှိနေရမှာမဟုတ်ဘူးတိုင်းမကြည့်ပါနဲ့တမ္မတဲ့နေရာကနေစောင့်ကြည့်ရမှာပဲသတိကကကြာရင်သတိကကစောင့်ကြည့်။ယဉ်ကျက်ကကြာရင်ယဉ်ကျက်ကစောင့်ကြည့်။ဝါမကကြာရင်ဝါမကစောင့်ကြည့်။အဲဒီလိုဒီနေရာလေးကနေစောင့်အောင်ကြည့်နေတဲ့အခါကျတော့ဝင်လေးစပေါ်လာတယ်။အဝင်လေးဆုံးသွားပြီရက်သွားတယ်။ထွက်လေးလေးစပေါ်လာတယ်။ထွက်လေးလေးဆုံးသွားပြီရက်သွားတယ်။ဝင်လေးလေးစပေါ်လာတယ်။ဝင်လေးလေးဆုံးသွားပြီရက်သွားတယ်။ထွက်လေးလေးစပေါ်လာတယ်။ထွက်လေးလေးဆုံးသွားပြီရက်သွားတယ်။ဟုတ်လေရတဘာဝကလည်းပဲတမျိုးနဲ့ဖြစ်နေတာမဟုတ်ဘူးတမျိုးပြီးတမျိုးဖြစ်နေတာဖြစ်လာတဲ့တဘာဝလေးကလည်းဖြစ်ကြဖြစ်ပြီးတော့ညက်သွားတယ်ပေါ်ပြီးတော့ပြောက်သွားတယ်ဖြစ်ပြီးတော့ပြက်သွားတယ်ပြက်သွားပြီးတော့မှနောက်တစ်ခုစားထုတ်ပေါ်နေတာပဲအဲဒီနောက်တစ်ခုကလည်းဟိုညက်သွားပြီပြက်သွားပြီပြီးတော့မှနောက်တစ်ခုစားထုတ်ပေါ်နေတယ်အဲဒီလိုလေးစိတ်ထဲမှာတွေးပေးလိုက်တွေးပေးလိုက်တွေးပေးလိုက်တာကိုသိနေရတယ်တွေးလို့ခေါ်တယ်အဲ့ဒီသိနေရတဲ့အတွေ့အကြုံကိုတွေးနေရင်မလွန်လာတဲ့အတွေ့အကြုံမဝင်တော့ဘူးပေါ့အဲ့တော့ဝင်နေလေးကိုကြည့်နေရင်လည်းဝင်နေလေးဝင်နေပျက်သွားပြီပြီးတော့မှထွက်နေလေးထွက်လာတယ်ဟိုညက်သွားပြီဝင်နေလေးဝင်နေညက်သွားပြီထွက်နေလေးထွက်သွားတယ်ညက်သွားပြီဟောဝင်နေဆိုတာဟာလည်းပဲခိုက်ခက်တိကျတာတခုမှမရှိပါလားချိန်ပြည့်တတ်တဲ့သဘောလေးပါလားထွက်နေတာလည်းခိုက်ခက်တိကျတဲ့သဘောမဟုတ်ပါလားခင်ဗျားပြတတ်တဲ့သဘောလေးပါလား။ဟောခံကြတိကျတာဘာတစ်ခုမှမရှိပါလား။က ကောင်းချက်တစ်ခုရပါတယ်အဲဒီဝင်နေထွက်နေတဲ့အသက်ရှင်နေတယ်အသက်ရှင်နေတော့အသက်ရှင်နေရတယ်ဝင်နေထွက်နေတာမရှိရင်ဒီခန္ဓာကိုယ်ကြီးကပြည့်စုံတော့မှာပဲဒီတော့ခန္ဓာကိုယ်ကြီးရှင်သန်နေတာဝင်နေထွက်နေတော့ရှင်သန်နေတာပဲဒီတော့ဝင်နေထွက်နေတဲ့ဒီခန္ဓာကိုယ်ကြီးရှင်သန်နေဖို့အတွက်အဓိကကျေးဇူးပြုနေတဲ့တရားလေးပဲ။အဲဒီဝင်နေထွက်နေလေးကကျေးဇူးပြုနေလို့သွားတယ်လာတယ်လှုပ်တယ်ရှာတယ်နေတယ်ထိုင်တယ်ပြောတယ်ဆိုတဲ့ဒါကဘုဂ္ဂိုလ်လို့ခေါ်နေတာသတ္တဝါလို့ခေါ်နေတာကြောက်ကြမိမလို့ခေါ်နေတာငါလို့ပြောနေတာတကယ်တမ်းကျတော့ဘုဂ္ဂိုလ်သတ္တဝါငါလို့ပြောနေတာကြီးကဟောဒီပုံပန္နရာကြီးပဲပုံပန္နရာကြီးအဲဒီပုံပန္နရာကြီးကဟောဒီဝင်နေထွက်နေတာမရှိရင်သူဘာမှလုပ်မရဘူးဝင်ထွက်နေလေးရှိနေတော့ဒါဒီပုံမသနာကြီးကနေနေနေနေသွားတာလို့ရှားလို့ရနေတာဒီကပုံမသနာကြီးကဒီကမှမဟုတ်ပဲပဲဝင်ထွက်နေလေးကဒီကပဲအဓိကဖြစ်တဲ့ဝင်ထွက်နေလေးကငါမှမဟုတ်ပဲပဲပုဂ္ဂိုလ်သတ္တဝါမှမဟုတ်ပဲပဲယောက်ျားမင်းမှမဟုတ်ပဲပဲပုဂ္ဂိုလ်သတ္တဝါယောက်ျားမင်းမှလို့ပြောတာကပုံမသနာကြီးကြီးပြောနေတာပဲငါလို့ပြောနေတာလည်းပုံမသနာကြီးကြီးပြောနေတာပဲအခုတကယ်အနှစ်သာရဖြစ်တဲ့ဝင်ထွက်နေလေးကပုဂ္ဂိုလ်သတ္တဝါလည်းမဟုတ်ဘူး၊ငါလည်းမဟုတ်ဘူး၊ပုံမှန်သနာလည်းမရှိဘူး။ဒါသဘာဝတရားလေးတစ်ခုပဲ။ဒီသဘာဝတရားလေးသည်ပုံဒီသဘာဝတရားလေးသည်ဟောဒီပုံမှန်သနာကြီးထဲမှာအမြဲတမ်းရှင်းလင်းနေတဲ့သဘောတရားလေးပဲ။အဲဒီသဘာဝတရားလေးသည်ပုဂ္ဂိုလ်လည်းမဟုတ်ဘူး၊သတ္တဝါလည်းမဟုတ်ဘူး၊ကြောင်ကြောင်မိမလည်းမဟုတ်ဘူး၊ငါလည်းမဟုတ်ဘူး။ဒါတော့ငါဆိုတာတကယ်ရှိမှမရှိပဲပဲ။ပုံမသနာဆိုင်တိုင်းကြည့်ပြီးတော့ငါလို့ပြောနေတာ၊ယောက်ျားမင်းမလို့ပြောနေတာ။ပုံမသနာဆိုင်တိုင်းကြည့်ဖယ်လိုက်ရင်ဘယ်မလဲ။ငါဆိုတာဘာတွေ့မလဲဘာမှမရှိဘူး။ငါလည်းမရှိဘူး၊ယောက်ျားမင်းမလည်းမရှိဘူး။ပုဂ္ဂိုလ်သတ္တဝါလည်းမရှိပါလား။ပုဂ္ဂိုလ်သတ္တဝါဆိုရင်ဆွဲနေကြည့်လို့ပြပါလေ။ဒီလိုဆိုရင်တရားဝင်အတမ်းမဲ့ဝင်ဘာတွေ့တယ်လဲ။ဝင်လေလေဝင်လာတယ်၊ဝင်လေလေဝင်လာလို့သိရှိနေတယ်ထွက်လေလေထွက်သွားတယ်ထွက်လေလေထွက်သွားလို့သိရှိနေတယ်တတိဝင်လေထွက်လေလေဒုသဘာဝနဲ့သူအကြောင်းကျိုးတတ်ဆက်ပြီးတော့ဖောက်ပြပြောင်းလဲနေတယ်တခုပြီးတခုစဉ်းစားမပြတ်စိက္ခာစိက္ခာဖြစ်နေတဲ့သဘာဝတရားလေးတွေပဲဒီသဘာဝတရားလေးမှာပုဂ္ဂိုလ်မှာမဟုတ်ပဲသတ္တဝါမှာမဟုတ်ပဲဘာသာတရားပေါ်ရရှိမလဲဘာနည်းတတ်ပေါ်ရရှိမလဲအများအားဖောက်ပြပြင်ဆင်နေတဲ့ရုပ်သဘာဝလေးပဲအဲဒီလိုသဘောပေါက်လိုက်တဲ့အခါကျတော့ကိုယ်နဲ့မဆိုင်တဲ့သဘာဝတစ်ခုအပေါ်မှာတာယာတမဲ့နေတဲ့ဉာဏ်လောဘလည်းပဲမဝင်တော့ဘူးသောတာကကိုယ်နဲ့ဆိုင်နေလို့ထင်နေလို့တာယာတမဲ့နေတဲ့သဘောလေးဝင်နေတာအခုကိုယ်နဲ့မှမဆိုင်ပဲပဲဒါလေးကအကြောင်းကျိုးဆက်သွယ်ပြီးတော့ဖြစ်နေတဲ့သဘာဝတရားလေးတွေပဲလို့သိလိုက်တော့တာယာဝေရလည်းမရှိတော့ဘူးနေတဲ့ဝေရလည်းမရှိတော့ခန္ဓာမြဲတာဒီကနာဘာတစ်ခုရှိတယ်လဲမေးလိုက်ပြန်တော့လည်းပဲဝင်နေတာလည်းခန္ဓာမြဲတာမရှိဘူးလေဖြစ်လာတဲ့ဖြစ်ပြီးတော့ကျသွားတာပဲကျသွားတာပြတ်သွားတာပဲဆန္ဒလေးကလည်းဖြစ်ပြီးတော့ကျသွားတာပဲကျသွားတာပြတ်သွားတာပဲခန္ဓာမြတ်တာဘာတခုရှိတော့ဘာတခုမှမရှိဘူးဝင်နေလေးဝင်လာတယ်ဝင်လာပြီးတော့ဆန္ဒလေးပြန်ထွက်သွားတယ်ဆန္ဒလေးပြန်ထွက်သွားပြီးတော့ကျသွားတယ်ရပ်ပြီးတော့ဝင်နေလေးပြန်ဝင်လာတယ်ဆန္ဒလေးထွက်သွားလို့ဝင်လေးပြန်ဝင်တဲ့နေ့ဟာဒီဘဝအတွက်တော့ပြီးဆုံးသွားတဲ့နေ့ပဲဒီလိုဆိုရင်ပုဂ္ဂိုလ်သတ္တဝါအနေနဲ့မာမမမယက်တည်နေနေတာဟာဒီဝင်နေထွက်နေလေးရှိနေလို့မာမမမယက်တည်နေနေတာပဲခန္ဓာမြင်တာဘာရှိကြလဲခန္ဓာမြင်တာဘာမှမရှိဘူးဝင်နေလေးကလည်းဖြစ်တယ်ပြည့်တယ်ထွက်နေလေးကလည်းဖြစ်တယ်ပြည့်တယ်တရိဝင်နေထွက်နေတော့ဖြစ်တာပြည့်တာရှိနေပြီးရင်ဝင်နေထွက်လေးကိုမှီပြုတ်ပြီးတော့ယက်တည်နေရတဲ့ဟောဒီခန္ဓာကိုယ်ကြီးကတော့ဘာလိမ့်မယ်တိကျခံမဲနေတာရှိမလဲတိကျခံမဲတာဘာမှမရှိဘူးအချိန်မီဖောက်ပြန်သွားနိုင်တယ်အချိန်မီပြစီသွားနိုင်တယ်အချိန်မီဝင်ရင်ထွက်လေလေညက်သွားနိုင်တယ်ဒီလိုဆိုတော့လောကမှာခန္ဓာမြဲတာခန္ဓာမြဲတယ်လို့ထင်နေတာတွေဟာဘာတစ်ခုမှမဟုတ်ပါလားခန္ဓာမြဲတာမရှိပါလားအားလုံးကဖောက်ပြန်ပြင်းစီနေတဲ့သဘောတွေရှိပါလားလို့ဒီမင်းလေးရပါတယ်ဒါကဝင်ရင်ထွက်လေကိုနမူနာထားပြီးတော့ပြောလိုက်တဲ့သဘောလေးတွေပါပဲနာတရားနဲ့ပတ်သက်လို့လည်းပဲမိမိရဲ့သန္တာမှာမျက်စိနားနဲ့ကောင်တရားကိုစိတ်ကနေပြီးတော့နာတရားလေးတွေဖြစ်နေတယ်။အဲဒီဖြစ်နေတဲ့နာတရားလေးတွေကဘာအဓိကကတော့ပြီးတော်စေပဲ။ပြီးတော်စေဆိုတာမိမိရဲ့သန္တာမှာအချိန်တိုင်းဖြစ်နေတဲ့စိတ်ပဲ။ ပိတ်ပြောနေတဲ့အချိန်ကလွဲလို့ရှိရင်အမြဲတမ်းဖြစ်နေတဲ့စိတ်ပဲမြင်စိတ်ပေါ်ပြီးရင်လည်းတွေ့တော့စိတ်ဒေါကနဲ့ဝင်လာတာပဲကြာစိတ်ပေါ်ပြီးရင်လည်းတွေ့တော့စိတ်ဝင်လာတယ်ကြာစိတ်စားစိတ်ညာနာကောင်းစိတ်ပဲစိတ်ပဲပေါ်ပေါ်စိတ်တွေပေါ်ပြီးတာနဲ့တွေ့တော့စိတ်ကဒေါကလိုက်လာတာပဲဒီတွေ့လေးတွေဒီအသိလေးပဲအသိလေးရှိနေလို့ဒီကန္နာကိုကြီးဒီတိုင်းခံရတယ်လို့ထင်နေရတာဒီတော့ဒီအသိလေးကတော့ပုဂ္ဂိုလ်တရားဟောရလားငါဟောရလားယောက်ျားမင်းမဟောရလားအတိကအတိပဲအတိဆိုတာသဘာဝတရားကလေးတစ်ခုပဲဒီသဘာဝတရားကလေးရှိနေလို့ပရိခန္ဓာကိုယ်ကြီးဒီသွားလာလို့ရှားလို့ရနေတာဒီသဘာဝတရားကလေးကမရှိဒီခန္ဓာကိုယ်ကြီးဘယ်လိုလုပ်သွားလာလို့ရှားလို့ရမလဲဒါကြောင့်မလို့ဒီခန္ဓာကိုယ်ကြီးသွားလာလို့ရှားလို့ရနေတာယောက်ျားမင်းမပုဂ္ဂိုလ်တရားလို့ပြောနေနေတာဟာဟောဒီအတိလေးရှိလို့ပြောနေနေတာပဲဒီအသိလေးပြသွားတဲ့တည်းကဒီခန္ဓာကိုယ်ကြီးဘောဘောသားပဲပြသွားတဲ့နေ့ပဲဒီတော့ဒီအသိလေးဤပရိခန္ဓာကိုယ်ကြီးထဲမှာရှိနေတဲ့ဒီအသိလေးကိုအကြောင်းပြုပြီးတော့ဒီခန္ဓာကိုယ်ကြီးပုံမှန်သရာကြီးကိုပုဂ္ဂိုလ်တို့ထင်နေတဲ့သတ္တဝါတို့ထင်နေတဲ့ယောက်ျားမိန်းမတို့ထင်နေတဲ့ငါလို့ထင်နေတယ်တကယ်တော့ပုဂ္ဂိုလ်သတ္တဝါယောက်ျားမိန်းမငါဆိုတာဘာမှမရှိဘူးအသိလေးနဲ့ညက်တည်ရတာအတိကလေးဒီပုဂ္ဂိုလ်လားမင်းအတိကလေးဒီပုဂ္ဂိုလ်မဟုတ်ဘူးအတိကလေးကသတ္တဝါလားမင်းတော့အတိကလေးကသတ္တဝါလည်းမဟုတ်ဘူးယောက်ျားလည်းမဟုတ်ဘူးမိန်းမလည်းမဟုတ်ဘူးအတိကလေးဒီငါလားမင်းတော့အတိကလေးဒီငါလည်းမဟုတ်ဘူးအကြောင်းတရားလည်းပေါ်တယ်ဂျိုတရားလေးပဲတကယ်တော့လားငါဆိုရင်ဒီအတိပေါ်မှာငါပိုင်နေဆိုရင်အဲ့ဒီအတိကလေးကိုမိမိဆိုင်ချုပ်လို့ရမှာပေါ့ဒါပေမဲ့မိမိဆိုင်ချုပ်လို့ရသလားမင်းတော့မရဘူးအတိဒီအာယုံမျိုးမျိုးတိုက်ဆိုင်ပြီးအာယုံသာအတိဒီမျိုးမျိုးဖြစ်နေတာပဲအာယုံကြောင့်ဖြစ်လာတဲ့အာယုံလည်းဓာရနဲ့တက်လို့ဖြစ်လာတဲ့အတိကလေးတစ်ခုပဲအကြောင်းကြောင့်ဖြစ်တဲ့ဇောတရားကလေးတစ်ခုပဲပုဂ္ဂိုလ်မှမဟုတ်ပဲတတ္တဝါမှမဟုတ်ပဲပုဂ္ဂိုလ်မှတတ္တဝါမဟုတ်တယ်လို့ငါပိုင်သလားမင်းတော့ငါလည်းမပိုင်ဘူးငါဥစားလာမိတော့ငါဥစားလည်းမဟုတ်ဘူးငါနဲ့ဆိုင်လာမိတော့လည်းပဲငါနဲ့မှမဆိုင်ပဲပဲငါနဲ့လူကြီးပဲတကယ်တော့ကျတော့ငါဆိုတာလည်းရှိမှမရှိပဲပဲဒီတော့ဒီကန္နာကိုကြီးရမှဒီအသိကလေးဒီကြောင်းကျိုးဆက်သွားပြီးတော့အမြဲတမ်းပေါ်နေတဲ့အသိကလေးပဲအဲ့ဒီအသိကလေးဒီငါလည်းမဟုတ်ဘူးငါဥစားလည်းမဟုတ်ဘူးငါလည်းမပိုင်ဘူးအကြောင်းကြောင့်ဖြစ်တဲ့ကြိုးတရားအကြောင်းကသာပိုင်နေတာပဲဒါကြောင့်မလို့အသိဒီငါမဟုတ်ဘူးသာသနာတကယ်မရှိဘူးငါမရှိတဲ့အတွက်ပုဂ္ဂိုလ်တရားကောတကယ်ရှိရလားပုဂ္ဂိုလ်တရားလည်းတကယ်မရှိဘူးအသိကအသိလေးပဲအဲ့ဒီအသိလေးထဲမှာရုပ်တွေအသိအသိလေးထဲမှာစိတ်တွေလည်းဖြစ်နေတယ်စတိသိက္ခာလည်းဖြစ်နေတယ်ပေါင်းတော့စိတ်ကခန္ဓာတစ်ပါးစတိသိက္ခာခန္ဓာ၃ပါးရုပ်ကခန္ဓာတစ်ပါးအားလုံးပေါင်းလိုက်တော့ခန္ဓာ၅ပါးပဲဒီခန္ဓာ၅ပါးဖြစ်နေတာဟာအကြောင်းတိုက်ဆိုင်လို့ဖြစ်တဲ့အကျိုးတရားလေးတွေပရိခန္ဓာကိုပုဂ္ဂိုလ်တရားငါလို့ထင်နေပေမဲ့တကယ်တော့ကျတော့ပုဂ္ဂိုလ်မှမဟုတ်ပဲဖြစ်တတ္တဝါမှမဟုတ်ပဲဖြစ်ငါမှမဟုတ်ပဲဖြစ်လို့ပုဂ္ဂိုလ်တရားမဟုတ်တဲ့ပုဂ္ဂိုလ်တရားတို့မြင်နေတဲ့အမြင်ကလေးတွေကိုသိင်ပြီးတော့ပုဂ္ဂိုလ်တရားမဟုတ်ပါလားဆိုတဲ့အမြင်ကလေးရအောင်ကြိုးစားပြီးတော့ကြည့်ပြရမယ်ပုဂ္ဂိုလ်လည်းမဟုတ်ဘူးသတ္တဝါလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးဆိုရင်အဲ့ဒီအသိကလေးဒီတာယာဘုရားဘာရှိတော့တာယာဘုရားလည်းမရှိဘူးနှစ်သက်ဘုရားလည်းမရှိဘူးတာယာဘုရားနှစ်သက်ဘုရားမရှိတဲ့သဘာဝတရားကလေးတစ်ခုပဲဆိုတော့ဒီဘုံမှာတာယာတတ်မဲ့နှစ်သက်တဲ့တဏှာသဘောလေးပဲပေါ်လို့မရတော့ဘူးခန္ဓာမြဲတာဘာရှိတယ်မင်းရဲ့ခန္ဓာမြဲတာလည်းဘာမှမရှိဘူးအသိကလေးတွေဖြစ်တယ်ဖြစ်ပြီးတော့ပြသွားတယ်တကြဟောအယုံလေးနဲ့တွေ့လာတဲ့ဒီကလေးတစ်ခုပေါ်လာတကြပြတ်သွားပြန်ပြီ။နောက်အယုံလေးတစ်ခုနဲ့တွေ့လာတဲ့ဒီကလေးတစ်ခုပေါ်လာတကြပြတ်သွားပြန်ပြီ။နောက်အယုံလေးတစ်ခုအသေးပေါ်လာတဲ့ဒီကလေးအသေးပေါ်လာပြတ်သွားပြန်ပြီ။အယုံအမျိုးမျိုးပြောင်းသွားသည့်အားလျော်စွာအတိတ်ကလေးကလည်းအမျိုးမျိုးပြောင်းနေတာပဲ။အတိတ်တတိထဲမှာမဟုတ်ပဲပဲ။တတိပြီးတတိစေကစေကဆက်ကဆက်ကလည်းအကြောင်းတရားတွေကြောင့်ဖြစ်နေတဲ့အကျိုးတရားတွေပဲ။အကြောင်းတရားကမျိုးမျိုးပြောင်းသွားတယ်လို့ကျိုးတရားကလည်းပဲအမျိုးမျိုးပြောင်းနေတဲ့အတိလေးပဲအကြောင်းတရားကမှမခိုင်မင်းကျိုးတရားကလည်းပဲခိုင်ပြပါမလဲဒီတော့ဟောဒီအတိလေးကိုခံအောင်မြအောင်တည်အောင်တတ်အောင်ဘာတစ်ခုနဲ့လုပ်လို့ရလဲဘာနဲ့မှလုပ်လို့မရဘူးသစ္စာဘဝနဲ့တူဖြစ်တဲ့ဖြစ်ပြီးတော့ဖောက်ပြန်ပြည့်စင်နေတဲ့အတိတရားကလေးပဲဒါကြောင့်အတိဆိုတဲ့သဘောတရားနန္တရားကလေးကလည်းပဲအမြဲတမ်းဖောက်ပြန်ပြည့်စင်နေတဲ့သဘောတရားကလေးပဲလို့အဲဒီလိုမြင်အောင်ကြည့်ရအောင် ါဒီတော့အားလုံးချုံကုန်ပြီးတော့ကြည်လိုက်တဲ့အခါကျတော့ယုတ်တရားတွေမှလည်းပဲထိုင်တာမျက်နှာတစ်ခုမှမတွေ့ဘူး။နတ်တရားတွေမှလည်းပဲထိုင်တာမျက်နှာတစ်ခုမှမတွေ့ဘူး။အားလုံးကပေါ့ပြပြစီနေတယ်၊ဖြည်းဖြည်းပြည့်နေတဲ့သဘောတရားတွေကြီးပဲ။ယုတ်တရားတွေမှလည်းပဲတာယာဝေယတမေဝေယဘာမှမရှိဘူး။နတ်တရားတွေမှလည်းပဲတာယာဝေယတမေဝေယဘာမှမရှိဘူး။အားလုံးဒီကိုယ်နဲ့မဆိုင်တဲ့ကိုယ်တာယာလို့မရတဲ့တွေ့တာလို့မရတဲ့ကိုယ်တွေ့တာလားကိုယ်နဲ့အတွေ့အတာမခံတဲ့သဘာဝနဲ့သူပေါက်ပြန်ပြင်ဆင်နေတဲ့သဘောတရားတွေပဲလို့အဲ့ဒီလိုမြင်အောင်ကြည့်ရအောင်ပုဂ္ဂိုလ်တ attva ငါဟုတ်သလားပြီးတော့လည်းပုဂ္ဂိုလ်တ attva ငါလည်းမဟုတ်ဘူးဘယ်နဲ့မှပုဂ္ဂိုလ်တ attva ရှာလို့မရဘူးမိမိကထင်နေတာကပုဂ္ဂိုလ်လို့ထင်တဲ့တ attva လို့ထင်တယ်ယောက်ျားမိန်းမလို့ထင်တယ်အခုပုဂ္ဂိုလ်မရှိဘူးတ attva မရှိဘူးယောက်ျားမိန်းမမရှိဘူးပုဂ္ဂိုလ်လည်းမဟုတ်ဘူးတတ္တဝါလည်းမဟုတ်ဘူးယောက်ျားမိမလည်းမဟုတ်ဘူးကိုယ်ထင်တာကဘာတစ်ခုမှမရှိဘူးကိုယ်ထင်တာမရှိတဲ့အတွက်အဲ့ဒါသုံးညသဘောတရားလေးပဲယုံတရားကလည်းသုံးညလေးပဲဉာဏ်တရားကလည်းသုံးညလေးပဲသုံးညကဘာမှမရှိတာကိုသုံးညဆိုပေမဲ့အခုဒီနေရာမှာကတော့ဘာမှမရှိတာကိုသုံးညမဟုတ်ဘူးကိုယ်ထင်တာလေးတွေမရှိတာဒီသုံးညတခြားနေရာမှာတုံညတုံညဆိုရင်ဘာမှမရှိတာကိုတုံညလို့ခေါ်တယ်။အခုဒီနေရာမှာဘာမှမရှိတာမဟုတ်ဘူး။ကိုယ်ထင်တာလည်းမရှိတာဒီတုံည။ကိုယ့်ရဲ့စိတ်ထဲမှာကိုယ့်ရဲ့မြင်ကွင်းထဲမှာကိုယ့်ရဲ့အာယုံထဲမှာဘာမှမရှိတော့ဘူးလို့ဒီလိုထင်တာတုံညလို့ခေါ်တာမဟုတ်ဘူး။အဲ့ဒါတုံညမဟုတ်ဘူးအဲ့ဒါပြီးညက်။အခုဒီနေရာမှာဝိပဿနာနဲ့ပတ်သက်တဲ့တုံညဆိုတာကဘာမှမရှိတာကိုပြောတာမဟုတ်ဘူး။ကိုယ်ထင်တာလေးတွေမရှိတာပုဂ္ဂိုလ်လိုထင်တဲ့ပုဂ္ဂိုလ်တရာမတွေ့ဘူးသတ္တဝါလိုထင်တဲ့သတ္တဝါတရာလည်းရှာမရဘူးငါလိုထင်တဲ့ငါတရာလည်းမရှိဘူးပုဂ္ဂိုလ်လည်းမရှိဘူးသတ္တဝါလည်းမရှိဘူးယောက်ျားမိန်းမလည်းမရှိဘူးငါလည်းမရှိဘူးကျုပ်တရားကလေးကြည့်လိုက်ငါတွေ့သလားငါမတွေ့ဘူးနတ်တရားကလေးကိုကြည့်လိုက်တဲ့ငါတွေ့သလားငါမတွေ့ဘူးနာရသဘောလေးကြည့်လိုက်တဲ့နာရသဘောလေးဒီငါဟုတ်ရလားငါမဟုတ်ဘူးနာရသဘောလေးဒီနာရသဘောလေးပဲကျင့်တဲ့သဘောလေးကလည်းကျင့်တဲ့သဘောလေးပဲငါမှမဟုတ်ပဲပဲ။ကဲတဲ့သဘောလေးကလည်းကဲတဲ့သဘောလေးပဲငါမှမဟုတ်ပဲပဲ။ဘာကိုပဲကြည့်ကြည့်၊ဒါရာကြည့်ကြည့်၊ကျင်တာကြည့်ကြည့်၊ကဲတာကြည့်ကြည့်၊ပူတာကြည့်ကြည့်၊အေးတာကြည့်ကြည့်၊ဝင်နေထွက်နေကြည့်ကြည့်။ဒီတဲ့သဘောလေးကိုပဲကြည့်။ဘာကိုပဲကြည့်ကြည့်။ကိုထင်တာလည်းပုဂ္ဂိုလ်လည်းမတွေ့ဘူး၊တတ္တဝါလည်းမတွေ့ဘူး၊ငါလည်းမတွေ့ဘူး။ငါလိုပြောရတော့တာဒီလိုတကဘာမှမရှိဘူး။ကျုပ်ထဲမှာလည်းငါမရှိဘူး၊နေထဲမှာလည်းငါမရှိဘူး။ဒါကြောင့်မလို့အရိယောရိဏတရားတွေဒီငါတို့ကိုမိမိထင်တဲ့ငါမရှိတဲ့အတွက်တောင်းရ။မိမိသောသောကထင်တဲ့ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်လေးဒီစိတ်တုံးနေတဲ့အတွက်တောင်းရ။မိမိသောသောကထင်တဲ့ပုဂ္ဂိုလ်တ attva ယောက်ျားမိန်းမတရားသေဒနာလေးဒီစိတ်တုံးနေတဲ့အတွက်ဒါလည်းတောင်းရ။မိမိကထင်နေတာကခံနေမဲ့လို့ထင်နေတယ်။ခံရမြဲလို့ထင်ပြီးတော့ခံအောင်မြင်အောင်ကြိုးစားနေတယ်ခံအောင်လည်းကြိုးစားနေတယ်မြင်အောင်လည်းကြိုးစားနေတယ်ဘာဖြစ်လို့တော့ခံရမြဲလို့ထင်နေလို့ခံအောင်မြင်အောင်ကြိုးစားရရမယ်လို့ထင်နေလို့ကြိုးစားနေကြတာတကယ်တော့ကျတော့ခံတာလည်းမရှိမြဲတာလည်းမရှိဘူးကြိုးတရားကလေးကြီးလိုက်လည်းကျသွားတယ်ခံတာတကူမှမတွေ့ဘူးနာတရားကလေးကြီးလိုက်လည်းကျသွားပြီခံတာတကူမှမတွေ့ဘူးပူတဲ့သဘောလေးရှိပြသွားပြီတဲ့သဘောလေးကြီးပြသွားပြီဒါကကျင်တာကဲတာကဲတာသဘောလေးကြီးပြသွားပြီသိနေတဲ့အသိလေးကိုလည်းရှိကိုကြီးနေတော့မှာပဲအသိလေးမရှိတော့ဘူးပြသွားပြီယောဂလည်းဖြည်းပြီးတော့ပြသွားတယ်နာကလည်းဖြည်းပြီးတော့ပြသွားတယ်ပြသွားတဲ့အတွက်ကိုထင်တာကခိုင်တယ်မြဲတယ်လို့ထင်တယ်အခုခိုင်တာမြဲတာမရှိဘူးကိုထင်တာကမရှိတော့မရှိတော့တောင်းကြကိုယ်ကခိုင်နေမဲ့နေစလို့ထင်တယ်အခုနေစဆိုတဲ့ပြောရလောက်တဲ့အသေဒနာယဉ်ဤမဲ့လက္ခဏာဘာတစ်ခုမှမရှိဘူးအဲဒါကြောင့်မလို့ကောင်းညာကိုကထင်ပြမင်းစရာကောင်းတယ်လို့ထင်တယ်ကိုခန္ဓာကိုယ်ကိုပိုင်နဲ့ပြန်ကြည့်ပြီးတော့ပုဂ္ဂိုလ်တ attva ဟောဒီစိုက်ဆိုင်ကြီးကြည့်ပြီးတော့တာယာနေတဲ့ဈာမဲ့နေတဲ့နေတဲ့နေတဲ့တကယ်တော့တာယာဝေယလည်းမရှိဘူးနေတဲ့ဝေယလည်းမရှိဘူးခန္ဓာမြဲတာမရှိတဲ့အတွက်နေတဲ့ဝေယဘာမှမရှိဘူးနေတဲ့ဖေဘာမှမရှိတဲ့အတွက်ဒါဒုက္ခပါမဟုတ်ပဲဒါဒုက္ခတရားပဲဒုက္ခလို့ပြောရတော့တကုတ်မှမရှိဘူးအလုံးကဒုက္ခရှိတယ်အဲ့တော့ကိုကဒုက္ခလို့ထင်နေကိုကဒုက္ခဆိုတာမရှိဘူးဒုက္ခကိုပြရတယ်ဒီတော့ကိုထင်ထားတဲ့ဒုက္ခတရားမရှိခြင်းကြောင့်လည်းပဲတုံညာက ကိုထိန်ထားတဲ့ခိုင်နေတဲ့သဘောမရှိခြင်းကြောင့်လည်းပဲ၃ညကိုထိန်ထားတဲ့ဆန္ဒဒုက္ခတို့ထင်ရလို့တဲ့တဏှာနဲ့အခင်မင်းစရာထင်ရမရလို့တဲ့တရားဘာမှမရှိတဲ့အတွက်လည်းပဲ၃ညဒါကိုကငါပိုင်တယ်လို့ထင်တယ်ငါဆိုင်တယ်လို့ထင်တယ်အဲငါနဲ့ပတ်သက်တယ်လို့ထင်တယ်ဒါပေမဲ့တကယ်တော့ငါလည်းမဆိုင်ဘူးငါလည်းမပိုင်ဘူးငါလည်းမပတ်သက်ဘူးငါလည်းမဟုတ်တယ်လို့ငါလည်းမဆိုင်ဘူးငါလည်းမပတ်သက်ဘူးအကြောင်းတည်းဆက်လို့ဖြစ်တဲ့အကျိုးတရားလေးပဲအကြောင်းပြတဲ့အကျိုးပေါ်အကြောင်းပြတဲ့အကျိုးပြတာပဲငါလည်းပြောရတော့တကုမှမရှိဘူးငါပိုင်တာလည်းတကုမှမရှိဘူးငါပိုင်တယ်ဆိုရင်မောဘာနဲ့လို့တားလို့ရရပါပေါ့မနာဘာနဲ့လို့တားလို့ရရပါပေါ့မသိဘာနဲ့လို့တားလို့ရရပါပေါ့အခုမောဘာနဲ့လို့တားလို့မရဘူးမနာဘာနဲ့လို့တားလို့မရဘူးမသိဘာနဲ့လို့တားလို့မရဘူးအဲ့ဒါကောကကိုမပိုင်ဘူးဆိုတာသိချင်ရှားနေတယ်အဲ့တော့ကိုကပိုင်တယ်လို့ထင်တယ်သူကမပိုင်ဘူးဆိုတာကိုပြနေတယ်ကိုပိုင်တယ်လို့ထင်တာတခုမှမရှိတော့ဘူးဒါကြောင့်လက်တာဒါကြောင့်မလို့တောင်းညကိုယ်ကထိုင်နေမြဲတယ်လို့ထင်တယ်သူကခံနေမြဲတာတခုမှမရှိဘူးမခံမမြဲဘူးဆိုတာပြနေတယ်ဒါကြောင့်မလို့တောင်းညကိုထိုင်ကြတဲ့လိစ္ဆာမရှိတဲ့အတွက်တောင်းညကိုကချမ်းသာတယ်လို့ထင်တယ်တရားဝေယနေသက်ဝေယကောင်းတယ်လို့ထင်တယ်သူကတရားဝေယနေသက်ဝေယဘာမှမရှိဘူးဒါဒုက္ခတရားကြီးပဲလို့သူပြနေတယ်ဒါကြောင့်ကိုထိုင်တဲ့တရားဝေယနေသက်ဝေယကောင်းတယ်ဆိုတဲ့ချမ်းသာတယ်လို့ထင်တရားကောင်းတယ်ဆိုတဲ့အမြင်လုံးဝမရှိတော့တဲ့အတွက်တောင်းညကိုယ်ကကိုယ်ပိုင်တယ်လို့ထင်နေတယ်တကယ်တော့ကိုယ်ပိုင်တာမဟုတ်ဘူးကိုယ်မပိုင်တဲ့တရားကြီးပဲကိုယ်မပိုင်တဲ့တရားကိုယ်ပိုင်တယ်လို့ထင်ရတဲ့အမြင်တွေဘာတခုမှမရှိတော့တဲ့အတွက်တော့ညပုဂ္ဂိုလ်တော်မှာစိတ်သုံးတဲ့အတွက်တော့ညကြောက်ကြမိမအမြင်မှစိတ်သုံးလာတဲ့အတွက်တော့ညဒုဗ္ဗာကရှင်းတဲ့အမြင်မှစိတ်သုံးသွားတဲ့အတွက်တော့ညခံနိုင်ရတဲ့အမြင်တွေမရှိတော့တဲ့အတွက်တော့ညချမ်းသာစရာကောင်းတယ်လို့ထင်တဲ့အမြင်တွေမရှိတော့တဲ့အတွက်တော့ညကိုယ်ပိုင်တယ်လို့ထင်ကြတော့လည်းအချင်းလေးတွေမရှိတော့တဲ့အတွက်တော့ညကိုထင်ရတာဘာတခုမှမဟုတ်ဘူးကိုစောစောကထင်တာတွေဘာတခုမှမဟုတ်ဘူးအဲဒီလိုမဟုတ်ဘူးမဟုတ်ဘူးလို့ကိုထင်တာတွေဘာတခုမှမဟုတ်ဘူးလို့ထင်လိုက်တဲ့အဲဒီလိုသဘောပေါက်သွားပြီဆိုရင်အဲ့ဒါတောင်ညာဆိုင်တာပဲတောင်ညာဆိုင်မှာဓနာပြိုးတယ်ကနတောင်ညာဆိုင်မှာပရမတ်ထမြင်တယ်ပရမတ်ထမြင်မှဓနာပြိုးတယ်အဲ့လိုငါတို့ငါပိုင်ငါလို့ပြောလာတော့တကုမှမရှိဘူးရာဇမိတ်မလို့ပြောရလာတာတကုမှမရှိဘူးလို့အဲ့လိုသဘောပေါက်သွားရင်ဟောတာငါလည်းမဟုတ်ဘူးရာဇမိတ်ပါလည်းမဟုတ်ဘူးယောဂတာယောဂရာလည်းငါမဟုတ်ဘူးလက်စရာလည်းငါမဟုတ်ဘူးဒါပရမသဘောတရားလေးပဲလို့အဲ့ဒါပရမသဘောတရားပေါ်မှာသဘောပေါက်သွားတယ်ဒါကြောင့်တောင်ညတာဆိုင်မှာပရမမြင်တယ်တောင်ညတာမဆိုင်သေးရင်ဘယ်တော့မှပရမမမြင်ဘူးကိုယ်ပြန်လည်းရတဲ့အာယုဝလေးဒီခုအပေါ်မှာငါလို့ထင်နေရင်ဒါပညာသူလို့ထင်နေရင်ပညာပေါင်းသတ္တဝါလို့ထင်နေရင်ပညာသူမောင်ကခြေလို့ထင်နေရင်ပညာငါလည်းမဟုတ်ဘူးသူလည်းမဟုတ်ဘူးပေါင်းသတ္တဝါလည်းမဟုတ်ဘူးသူမောင်ကခြေလည်းမဟုတ်ဘူးငါမှလူကြီးပဲငါနဲ့မှမဆိုင်ပဲခဲ့ငါမဟုတ်တဲ့ပစ္စည်းလေးတွေပဲငါမဟုတ်တဲ့ญาณလေးတွေပဲငါမဟုတ်တဲ့ဓမ္မတရားလေးတွေပဲလို့ငါနဲ့အင်းပါပြီးတော့မြင်လိုက်တော့မှအဲ့ဒီမြင်ပြီးပရမတ်မြင်တယ်လို့ခေါ်တယ်။အဲ့ဒီတော့ပရမတ်မြင်သွားပြီဆိုရင်ပုဂ္ဂိုလ်တ attva ငါဆိုတဲ့တုံးခဲကြီးပြိုကွဲသွားပြီ။အဲ့ဒီတုံးခဲကြီးပြိုကွဲသွားတာကိုကနပြိုတယ်လို့ခေါ်တယ်။ဒါတော့ပုဂ္ဂိုလ်တ attva မြင်လဲစိတ်သုံးသွားမယ်။အတုံးခဲဆိုင်ခဲဆိုင်မြင်လဲစိတ်သုံးသွားမယ်။ပြိုပြတ်သွားမယ်။ပုဂ္ဂိုလ်တ attva ငါမဟုတ်တဲ့သဘာဝတရားလေးတွေအတုံးကမဟုတ်တဲ့မုံပွားလေးတွေသဘာဝတရားလေးတွေတခုနဲ့တခုသူ့သဘာဝနဲ့သူပေါက်ပြန်ပြင်ဆင်နေတဲ့သဘောတရားလေးတွေပဲလို့အဲ့ဒီအမြင်ရောက်သွားမယ်ဆိုရင်ပုဂ္ဂိုလ်တ attva ကလည်းမြင်တာကဒိဋ္ဌိအဲ့ဒီအမြင်တွေကျင့်စင်သွားရင်ဒိဋ္ဌိအမြင်ကျင့်စင်သွားတာပဲအတုံးကပုံမှန်တရားကြီးကိုကြည့်ပြီးတော့ဖြစ်နေတာကတဏှာအခုတောင်းကပုံမှန်တရားကြီးပြုတ်ပတ်သွားပြီသဘာဝတရားလေးတွေပဲမြင်တော့တယ်ပုံမှန်လေးတွေပဲမြင်တော့တယ်အဲ့ဒီအချိန်မှာတရားဝင်ရမရှိတော့ဘူးလို့သဘောပေါက်သွားလိုက်တဲ့အခါကျတော့တဏှာလည်းပြည့်စုံသွားပြီအမှန်ကိုမှန်တဲ့သိမြင်သွားတဲ့အတွက်အဝိဇ္ဇာကိဋ္တလည်းပြည့်စုံသွားပြီအဝိဇ္ဇာလည်းပြည့်စုံတဏှာလည်းပြည့်စုံဒိဋ္ဌိကိဋ္တလည်းပြည့်စုံနေတဲ့အခါကျကာလကလေးမှာအမှန်ကိုမှန်တဲ့သိမြင်သွားတဲ့အတွက်ဉာဏ်ကလေးပေါ်လာတာပဲအဲ့ဒီတော့ဉာဏ်ကလေးပေါ်လာဖို့အတွက်မိမိရဲ့တတိတရားကအမြဲတမ်းအလုပ်လုပ်ပေးရမယ်။ နာမ်ပေါ်ရင်လည်းနာမ်ပေါ်မှာသတိလေးကြတာယုတ်တရားပေါ်ရင်လည်းယုတ်တရားပေါ်မှာသတိလေးကြတာသွားရင်လည်းသွားတဲ့ပေါ်အိမ်လည်းအိမ်တဲ့ပေါ်ထိုင်လည်းထိုင်တဲ့ပေါ်ကြည့်ရင်လည်းကြည့်တဲ့နေရာကြားရင်လည်းကြားတဲ့နေရာနေရာထဲမှာသတိလေးကြတာအပူဓာလေးပေါ်လာရင်လည်းပူဓာလေးပေါ်မှာသတိလေးကြတာအိမ်တဲ့သဘောလေးပေါ်လာရင်အိမ်တဲ့သဘောလေးပေါ်မှာသတိလေးကြတာနာရင်နာတဲ့သဘောလေးပေါ်မှာသတိလေးကြကြည့်ရင်ကြည့်တဲ့သဘောလေးပေါ်မှာသတိလေးကြအမူရာတိုင်းအမူရာတိုင်းပုံမှာထူးခြားကြတဲ့ထူးခြားကြတဲ့အပေါ်မှာသတိလေးကထားမယ်ဆိုရင်ဩဒါလေးကပုံကမဟုတ်ဘူးသတ္တဝါမဟုတ်ဘူးဒါလေးကယောက်ျားမင်းမမဟုတ်ဘူးဒါလေးကသဘောဝတရားလေးဒါလေးကငါပိုင်တာမဟုတ်ဘူးအကြောင်းတည်းဆိုလို့ဖြစ်တဲ့ဇူတရားအနတ္တတရားလေးဩဒါလေးကဟောက်တဲ့ပြည့်စုံတဲ့သဘောတရားမဟုတ်လို့ချမ်းသာသုက္ခသာဘာတစ်ခုမှမရှိဘူးဒုက္ခသစ္စာတရားလေးပဲဆိုတဲ့အသိလေးရလာသတိအမိရလာရသည်သတိမကိမ့်မဲ့ဘရောမမရဘူးသတိကိမ့်လို့ရလာတာဒါကြောင့်နေရာကလည်းမှသတိလေးကိမ့်ပြရမယ်သတိလေးကိမ့်ပြီးတော့သတိလေးနဲ့တွေးသည်မြသတိလေးနဲ့ကတ်သည်မြအရာအလုံးအပေါ်မှာသတိလေးနဲ့တမာရီလေးနဲ့စွတ်စွတ်ဆက်ဆက်ကြည့်ပြရမယ်တမာရီလေးနဲ့စွတ်စွတ်ဆက်ဆက်ကြည့်ပြီးနေတဲ့အခါကျတော့မှပုဂ္ဂိုလ်သတ္တဝါတွေစိတ်မြောက်တော့ဘူးပုံမှန်သတ္တဝါတွေစိတ်မြောက်တော့ဘူးဇာကြမင်းမဆိုတဲ့အသိစိတ်မြောက်တော့ဘူးဩဒါရိကယောတရားလေးပဲဒါရိကဉာဏ်တရားလေးပဲဒါရိကသဘောဝတရားလေးပဲကျိုးရည်နာနေတာမပတ်တတ်ခြင်းနေပါလေကိစ္စမရှိပါဘူးပရိဝိဒါဘောဓဓမ္မပတ်တတ်ခြင်းနေပါစေကိစ္စမရှိဘူးဒါသဘောဝတရားလေးပဲဒါသဘောဝတရားလေးပဲပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးယောက်ျားမင်းမဟုတ်ဘူးအတုံးကဲမဟုတ်ဘူးဒါသဘောဝတရားလေးငါမဟုတ်ဘူးငါလည်းလို့နေတဲ့သဘောဝတရားလေးပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးဒါကျုပ်နာသဘောဝတရားလေးခန္ဓာမြဲတဲ့သဘောတရားလေးမဟုတ်ဘူးအမြဲတမ်းပေါက်ပြဲပြည့်စည်တဲ့သဘောဝတရားလေးသဘောဝတရားလေးပဲသဘောဝတရားလေးပဲလို့အဲလိုစိတ်ထဲမှာသဘောပေါက်ပြီးရွှေ့နေရင်ကိုပဲအဲ့ဒါအမြင်မှန်ရတယ်ခလာပဲအဲ့ဒီအမြင်မှန်လေးနဲ့တွေးနေမယ်ဆိုရင်မလိုလားတဲ့အတွေးတွေမဝင်တော့ဘူးပေါ့အဲ့ဒီလိုမှန်ကန်တဲ့အတွေးလေးနဲ့ကြည့်နေရင်ကြည့်နေရင်လေဟောတာလေးကရုပ်ပဲဒါလေးကနာမ်ပဲကျိုးတာလည်းမခွင့်နိုင်လေဩဒါလေးကသဘောဝတရားလေးပဲဓာတ်ဖြစ်သဘောလေးပဲဓာတ်ပြသဘောလေးပဲအပြည့်ပြီးတော့တော့စာတော့ပေါ်လာပြန်ပြီအတုကလည်းနောက်တစ်ခုတစ်ခုပေါ်လာပြန်ပြီနောက်တစ်ခုပေါ်လာပြန်ပြီနောက်တစ်ခုပေါ်လာပြန်ပြီပေါ်လာသမျှလေးတွေလည်းသဘောဝတရားလေးတွေပဲပုံမှန်သဏ္ဍာန်ပညာဆိုင်ကဘာတစ်ခုမှမရှိတဲ့ပရမသဘောတရားလေးတွေပဲလို့အဲဒီလိုသိရင်ဒါအမှန်မြင်တယ်လို့ခေါ်တယ်အဲ့ဒီမှန်မြင်မှုလေးဟာယထာဘုရားဉာဏ်လို့ခေါ်တဲ့ဝိပဿနာဉာဏ်လို့ခေါ်တယ်။အဲ့ဒီဝိပဿနာဉာဏ်လေးမိမိတဏ္ဍာမှာမှအဲရင်းသာတဲ့ရင်းသာတာပြီဆိုရင်တဏ္ဍာလုံးကကပ်ပါလာခဲ့တယ်။ဒိဋ္ဌိကိလေသာလည်းချုပ်၊တဏှာကိလေသာလည်းချုပ်၊အဝိဇ္ဇာကိလေသာလည်းချုပ်ပြီးတော့မိမိမြင်လိုက်ရတဲ့ဉာဏ်သဘောနန္ဒဘောမိမိမြင်လိုက်ရတဲ့သဘောဝတရားလေးရဲ့ပေါက်ပြက်ပြည့်စုံမှုသဘောအဲ့ဒီသဘောတရားကလေးတွေအများအားဖြင့်ပြည့်စည်နေလို့အဲ့ဒါကိုဒုက္ခသစ္စာလို့ခေါ်တယ်။ဒါကဒီဒုက္ခသစ္စာမဟုတ်ဘူး၊ကျင်နာဒီဒုက္ခသစ္စာမဟုတ်ဘူး။ယောနာလေးရှင်ပြီးတော့ပြတ်သွားတာကမှဒုက္ခသစ္စာ။အဲ့ဒါကဒါကိုဒုက္ခသစ္စာဒုက္ခသစ္စာလို့ဒီလိုစိတ်ထဲကညှို့မနေပါနဲ့။ကျင်နာကိုဒုက္ခသစ္စာဒုက္ခသစ္စာလို့မမှတ်ပါနဲ့။အဲ့ဒီညာသဘောကြည့်တဲ့သဘောလေးတွေပုဂ္ဂိုလ်တော်မဟုတ်ဘူး၊ငါမဟုတ်ဘူး။ဒါသဘောတရားလေးတစ်ခုအဲ့ဒီသဘောတရားလေးတွေဖြစ်တယ်ဒီပြီးတော့ပြတ်တယ်ဒီပြီးပြတ်တဲ့သဘောမျိုးလို့ဒုက္ခသစ္စာလေးပဲဒါကြောင့်နာရကလည်းဒီပြီးပြတ်တဲ့ဒုက္ခသစ္စာမနာဘူးဆိုရင်လည်းဒီပြီးပြတ်တဲ့ဒုက္ခသစ္စာကျင်နာလေးကလည်းပဲဒီပြီးပြတ်တဲ့ဒုက္ခသစ္စာမကျင်တော်ဘူးဆိုရင်လည်းသူလည်းဒီပြီးပြတ်တဲ့ဒုက္ခသစ္စာပဲပူဓာလေးကလည်းဒီပြီးပြတ်တဲ့ဒုက္ခသစ္စာအိဓာလေးကလည်းဒီပြီးပြတ်တဲ့ဒုက္ခသစ္စာသိဓာလေးကလည်းဒီပြီးပြတ်တဲ့ဒုက္ခသစ္စာတရားအားလုံးဒီရှင်ပြီးပြတ်တဲ့သဘောရှိတော့ဒုက္ခသစ္စာတွေရှိပါပဲလို့ဒုက္ခသစ္စာပဲဒုက္ခသစ္စာပဲလို့သိလိုက်တော့သိလိုက်တာကဉာဏ်ရဲ့တတိယသမားရဲ့ပညာရဲ့သုံးပါးပေါင်းလာတာကိုမဂ္ဂသစ္စာလို့ဒီလိုခေါ်တယ်။အဲဒီမဂ္ဂသစ္စာတွေနဲ့အဲဒီဒုက္ခသစ္စာတွေအမြဲတမ်းတိုက်ဆိုင်ပြီးတော့အမြဲတမ်းကြီးကျယ်သောတာသဘောပေါက်နေမယ်ဆိုရင်ကိလေသာတရားတွေကိုသိနေတယ်။ကိလေသာတွေတွေမဝင်တော့ဘူး။အဲဒီလိုကိလေသာတွေလေးတွေမဝင်တော့ဘူးဆိုရင်ကိလေသာလေးတွေချုပ်နေတာသမုဒယသစ္စာချုပ်ခြင်းပဲသမုဒယသစ္စာပေးနေခြင်းပဲအဲဒီလိုသမုဒယသစ္စာတွေပေးတဲ့အတွက်သမုဒယသစ္စာတွေသိပြီသမုဒယသစ္စာတွေငြင်းပြီဆိုရင်အနာဂတ်မှာလည်းပဲဒုက္ခသစ္စာတွေသိတာပဲအဲဒါသမုဒယသစ္စာတွေကိလေသာတွေငြင်းတာကလည်းပဲနိရောဓသစ္စာဒုက္ခသစ္စာတွေငြင်းတာကလည်းပဲနိရောဓသစ္စာပါပဲ အဲ့ဒီနိရောဓသစ္စာဆိုတာမိမိတို့ယနေ့လိုချင်တောင်းတနေတဲ့နိဗ္ဗာန်ရဲ့သဘောပါပဲအဲ့ဒါကြောင့်လည်းချုပ်ပြောလိုက်တဲ့အခါကျတော့မိမိသဏ္ဍာန်မှာနာသည်ဖြစ်စေမနာသည်ဖြစ်စေကြည်သည်ဖြစ်စေမကြည်သည်ဖြစ်စေကျောတော်တရားပဲဖြစ်ဖြစ်နာတော်တရားပဲဖြစ်ဖြစ်အမြဲတမ်းဖောက်ပြန်ဖြစ်စေတဲ့ဒုက္ခသစ္စာဖြစ်ပြီးပြည်တဲ့ဒုက္ခသစ္စာမထိုင်မမြဲမတိမတန်ဘို့လို့ဒုက္ခသစ္စာတိတ္တခံရတာဘာတစ်ခုမှမရှိတဲ့ဒုက္ခသစ္စာသူကိုသိသိမြင်နေတာကဘဂသစ္စာအဲဒီမဂ္ဂသစ္စာနဲ့အရိဒုက္ခသစ္စာကိုမြဲတည်းရှင်းရှင်းသုံးသပ်ဆင်ခြင်နေတဲ့ကာလမှာကိလေသာတရားတွေကြီးနေတယ်။အဲဒီကိလေသာတရားတွေကြီးတာကိုသမုဒယသစ္စာသိတယ်လို့ခေါ်တယ်။သမုဒယသစ္စာသိလို့အငြိမ့်ကြရနေရလေးဒီနိရောဓသစ္စာပါပဲ။ဒါကြောင့်မလို့ယခုတော့ဝိပဿနာရှုမှတ်သုံးသပ်နေတဲ့အလုပ်ဒီသစ္စာသိရသိနောက်နေတာပဲသစ္စာလုပ်နေနောက်နေတာပဲ။သစ္စာသိရလုပ်နေနောက်နေခြင်းအပြင်မိမိတို့ဒီသစ္စာပြာဟောကြားထားတဲ့သစ္စာတိပြီးပြီးတော့သမုဒယသစ္စာတိချုပ်ပြီးတော့ဒိဋ္ဌသစ္စာဆိုတဲ့အငြိမ့်တာရပြီးတော့နိဗ္ဗာန်ချမ်းသာရည်ရည်ကရပါဖြစ်တဲ့အတွက်ဒါတို့ကနိဗ္ဗာန်ရောက်ကြောင်းလို့ဒီလုပ်နေတာပဲလို့အဲဒီလိုရောရောကြည်ကြည်နဲ့ဒိဋ္ဌသာသာနဲ့အာယုဇာအာယုဇာပြီးတော့စေဝနေသားနဲ့နိဗ္ဗာန်ရဲ့ခန္ဓာရှိဖြစ်ပြတဲ့ဘောကိုဉာဏ်ပြီးမဲ့နဲ့ဆက်လက်ပြီးတော့ကြည်ရှုသုံးသပ်ပွားများပေးလိုက်ကြပါဖြစ်ပါတယ်။သာရုပ်ခေါ်လိုက်ကြပါ Amen.